Welcome to the Voice of America in Burmese.
Mingla nyin lee jin ma thora shin ni tani da mo ban ti ja wa yi la khnya. Yue American tan ya 2019 khu ne December 9 ye cha da pri ni nyat ni kin a season ni go Myanmar san ran ji nyat ni 6 nai kwen ni 9 nai thi Washington DC myo daw ga ni line no meter 2925 ru ga ni dai yai tin set ni ba bi.ကျွန်တော်ညဝင်းအောင်မဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်သလိုတခြားနိုင်ငံတွေလည်းလိုက်ပါဆောင်ရမယ်ဆိုတော့တန်တရားမရှိတဲ့အကြောင်းအစ္စရေးဝန်ကြီးချုပ်ကပြောလိုက်ပါတယ်နီပေါ်နိုင်ငံမှာဒုတိယနဲ့နောက်ဆုံးအကြိမ်ဖြစ်ကျင်းပနေတဲ့ရွေးကောက်ပွဲမှာနီပေါ်နိုင်ငံသားတန်းတဲ့ချီမဲ့ပေးနေပါပြီဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူချင်ကြပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာဣသရေလနဲ့ပါလက်စတိုင်းကြားအငင်းပွားနေတဲ့ဂျေရုဆလင်မြို့ကိုဣသရေလနိုင်ငံရဲ့မြို့တော်အဖြစ်သမ္မတထရမ့်ကအသိမှတ်ပြုဖို့ဆုံးဖြတ်လိုက်တဲ့အပေါ်နိုင်ငံတကာရဲ့ဝေဖန်တုံ့ပြန်မှုတွေထွက်ပေါ်လာပါတယ
် He is appeasing religious extremism here and abroad and he has dealt
ဒီအကြောင်းသတင်းတွေပြီးမှတင်ဆက်သွားဖို့ရှိသလိုရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုအလိုက်ဖယ်ရှားရှင်းလင်းခဲ့တယ်ဆိုတဲ့အပေါ်မှာဒီအမေရိကန်အောက်လွှတ်တော်ကနေပြီးတော့ဒီအဆိုပြုချက်တရက်ကိုအတည်ပြုလိုက်တဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်တခါနိုင်ငံကသတင်းတပုတ်မှာတော့အသက်15နှစ်အရွယ်မှာအိမ်အောင်ပြုဖို့ဖိအားပေးမှုကိုတွန်းလှန်ခဲ့တဲ့မော်လဝီကမိန်းကလေးငယ်တူဦးကိုအခမဲ့ပညာသင်ကြားခွင့်ရရှိတဲ့အကြောင်းတွေကိုလည်းတင်ဆက်အောင်ပါပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်သလိုတခြားနိုင်ငံတွေလည်းလိုက်ပါဆောင်ရွက်ချက်မယ်ဆိုတာကိုတန်တရားမရှိကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပဲပြောဆိုလိုက်ပါတယ်တယ်လီဗီမြို့မှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုပြောင်းရွှေ့ပြီးနောက်တခြားနိုင်ငံတွေလည်းလိုက်ပါပြောင်းရွှေ့ချက်မှဖြစ်ကြောင်းလည်းပြောဆိုခဲ့တာပါတခြားနိုင်ငံတွေနဲ့လည်းအစ္စရေးအစိုးရဆက်သွယ်ဆောင်ရွက်နေကြောင်းပြောဆိုခဲ့ပေမဲ့ဘယ်နိုင်ငံတွေဆိုတာကိုတော့နိုင်ငံရေးဝန်ကြီးဌာနမှဒီကနေ့ပြောကြားတဲ့မင်းကွန်းမှာအစ္စရေးဝန်ကြီးချုပ်ကပြောမသွားခဲ့ပါဘူးဖြစ်ထွန်းမှုတွေအတွက်အသင့်ဖြစ်နေအောင်ပြင်ဆင်တဲ့အနေနဲ့အစ္စရေးကတင်ပြထားတဲ့နောက်ဖက်ကန်ဒီတာမှာလွန်ကျွေးတဲ့တပ်ဖွဲ့ဝင်တွေတုံ့ပြန်ချက်ထားခဲ့ကြောင်းလည်းအစ္စရေးစစ်တပ်ကကြေညာထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုလိုက်ပြီးဆက်စွန်းနဲ့ချီချင်းသုံးလာတဲ့အမေရိကန်ရဲ့မူဝါဒကိုပြောင်းလဲလိုက်ကြောင်းမနေ့တုန်းကပဲအင်ဗီယိုကနေကြေညာလိုက်တာပါတယ်လီဗီမှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်ကိုပြောင်းဖို့နိုင်ငံခြားရေးဝန်ကြီးဌာနကိုညွှန်ကြားထားကြောင်းလည်းမနေ့တုန်းက17မိနစ်ကြာမင်းကမှပြောဆိုခဲ့ပါတယ်ပါလက်စတိုင်းသမ္မတမာဂမော့အပတ်စ်ကတော့သမ္မတထရန့်ရဲ့အစီအစဉ်ဟာငြင်းငြဲလုံငန်းစဉ်မှာအမေရိကန်ရဲ့ဦးဆောင်မှုခန်းကဏ္ဍကိုဆွတ်လွတ်လိုက်တဲ့လို့ရဲ့အဖြစ်ပြောဆိုလိုက်သလိုဟာမတ်စ်ဖွဲ့ရဲ့အကြီးအကဲအစ်မီဟန်နီယာကလည်းပါလက်စတိုင်းသားတွေအနေနဲ့အထွတ်မြတ်ထားတဲ့နယ်မြေတွေကိုကာကွယ်နိုင်တဲ့နည်းလမ်းတွေရှိကြောင်းပြောဆိုခဲ့ပါတယ်ဂျေဆွေနဲ့ပတ်သက်လို့ဥပဒေကြောင်းရဲ့ရည်ရည်ချက်ကိုထပ်လောင်းတည်ပြုပြောဆိုဖို့လဲပါလက်စတိုင်းမျိုးကကုလသမဂ္ဂလူညွန်ရေးကောင်စီကိုစာစောင်ပေးဖို့တိုက်တွန်းထားပါတယ်
ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာချက်အပေါ်နိုင်ငံတကာအတိုင်းအဝိုင်းကချက်ချင်းဆိုသလိုတုံ့ပြန်ခဲ့ကြပါတယ်။ဒီလိုလုပ်လိုက်တာကြောင့်အစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေကိုပြန်ပြီးစွပ်ပေးသလိုဖြစ်သွားစေနိုင်တာပါ။ကုလသမဂ္ဂအထူးရမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့စိတ်အေးအေးထားပြီးတင်းကျင်းခံကြဖို့တိုက်တွန်းခဲ့ပါတယ်။ပါလက်စတိုင်းခေါင်းဆောင်မမိုဆာဘတ်စ်ကတော့သမ္မတထရန့်ရဲ့ဂျေရုဆလင်နဲ့ပတ်သက်ပြီးကြေညာချက်ဟာဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေမှုကနေအမေရိကန်တို့နှုတ်ထွက်တဲ့ကြေညာချက်ပဲဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။အစ္စရေးနဲ့1989ခုနှစ်မှာငြိမ်းချမ်းရေးစာချုပ်ကိုပထမဆုံးအာရဗ်နိုင်ငံအဖြစ်နဲ့လက်မှတ်ရေးထိုးခဲ့တဲ့အီဂျစ်နိုင်ငံကတော့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချပါတယ်။ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်ကတော့ခက်မြန်မြန်ပဲအပြစ်တင်တုံ့ပြန်ပါတယ်အမေရိကန်ရဲ့ဆုံးဖြတ်ချက်ကစိတ်မကောင်းစရာဖြစ်ကြောင်းနိုင်ငံတကာဥပဒေထွေးနဲ့လည်းမညီကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုလည်းလစ်လျူရှုထားတဲ့ဒီဆုံးဖြတ်ချက်ကိုပြင်သစ်ကတော့အတိအမှန်မပြုဘူးဆိုပြီးတော့ပြောဆိုခဲ့ပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ်ရှင်
နယူးယောက်မြို့ထရန့်တာဝါမှာပြီးခဲ့တဲ့နေ့တည်းရုရှားရင်းနဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်လို့ဒေါ်နယ်ထရန့်ဂျူနီယာဟာဖခင်ဖြစ်သူဒေါ်နယ်ထရန့်နဲ့ဆွေးနွေးခဲ့တာတွေကိုလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်ရမှာဖြေကြားဖို့ညှင်းဆန်ခဲ့ပါတယ်။ဒီနောက်တွေကိုရှောင်ရှားပြီးလွှတ်တော်နောက်ဖက်ပေါက်ကရောက်လာတဲ့ထရန့်ဂျူနီယာကိုတော့မနေ့တုန်းကအောက်လွှတ်တော်ထောက်လိုင်းကော်မတီမှာ၈နာရီကြာမေးမြန်းခဲ့ကြတာပါ။ဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးပွဲနဲ့ရုရှားလိုကြာပတ်သက်ဆွေးနွေးမှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီဝင်ဒီမိုကရက်ထိတဲ့အမတ်တူဖြစ်တဲ့အဒမ်စကစ်ကတော့ ထရန့်ဂျူနီယာမိဘအများစုကိုဖြေချားသွားပြီးမဲ့ရုရှားနေတဲ့တွေ့ဆုံကြရကိုမင်းမြန်ရမှာတော့ရှင်းနေတဲ့အမှုတွေကြားဆောင်ထည့်ရမယ့်ဝတ္တရားအများဆုံးပြီးဖြေချားဖို့ညှင်းဆန်ခဲ့တဲ့အကြောင်းပြောပါရတယ်။အဲဒီအချိန်တုန်းကသမဏလောင်းဖြစ်လို့ရှားနေတဲ့ဖခင်ဖြစ်သူနဲ့စကားပြောတဲ့အချိန်မှာရှင်းနေတယောက်ရှင်းနေခဲ့ကြောင်းထရန့်ဂျူနီယာကပြောဆိုခဲ့တာပါ။ဒီမကွက်ကူစလဲစကစ်ကတော့ထရန့်တို့သားဖရဲ့ဆွေးနွေးမှုတွေဟာဆောင်ထည့်ရမယ့်ကိစ္စတွေဖြစ်တယ်လို့မယုံကြည်ကြောင်းပြောဆိုခဲ့ပါရတယ်။ရုရှားနဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်အခြေလက်တွေပါဝင်လွတ်တော်မှတ်တွေသိချင်တဲ့မိကုန်းတွေကိုတော့မမှတ်မိဘူးလို့ပြောဆိုခဲ့တဲ့အကြောင်းလဲမနေ့ကကျန်းမာစစ်ဆေးမှုမှာရှိနေသူတွေကပြောဆိုခဲ့ကြတာပါဒီမိုကရက်ပါတီကပြန်ပြသမ္မတလောင်းဟီလာရီကလင်တန်တိုက်ခိုက်ချစီမဲ့အခြေလက်တွေပေးဖို့ကတိပြုထားတယ်လို့ဆိုတဲ့ရုရှားရှင်တွေကိုဖခင်ဖြစ်သူရဲ့ရုံးခန်းရှိရာထရန့်တာဝါမှာပြီးခဲ့တဲ့နှစ်ဇွန်လတဲ့ထရန့်ဂျူနီယာတွေ့ဆုံခဲ့တာဖြစ်ပါတယ်တွေ့ဆုံခဲ့တဲ့အချိန်တုန်းကဖခင်ဖြစ်သူကိုမပြောဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာတွေ့ဆုံမှုနဲ့ပတ်သက်တဲ့အီးမေးလ်တွေလူသိရှင်ကြားပေါ့ကြားခဲ့ရမှာတော့ဖခင်ဖြစ်သူကိုပြောပြဖြစ်ခဲ့ကြောင်းလဲထရန့်ဂျူနီယာကပြောဆိုထားပါတယ
်အမေရိကန်ပြည်အစကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့အနီးမှာဒီသတင်းပတ်အတွင်းမီးလောင်ကျွမ်းနေတာမှာ6တွေ့တဲ့လေပြင်းကြောင့်မီးငြိမ်းသတ်မှုတွေကိုအဟန့်အတားဖြစ်စေပြီးဒီကနေ့ကြာသပတေးနေ့မှာတော့မီးလောင်မှုကအလွန်အမင်းဆိုးဝါးလာနိုင်တယ်လို့တောင်ပိုင်းကယ်လီဖိုးနီးယားအာဏာပိုင်တို့ကသတိပေးထားပါတယ်ကမန်ထားတဲ့မီးလောင်မှုအတိုင်းအတာကိုထိန်းချုပ်နိုင်မဲ့အရင်းအမြစ်တွေမရှိဘူးဆိုပြီးကယ်လီဖိုးနီးယားမီးသတ်ဌာနရဲ့ညွှန်ကြားရေးမှူးကင်ပင်လော့ကပြောဆိုပါတယ်တနအီကို၄တိုင်နှုန်း120ကီလိုမီတာနှုန်းနဲ့ညလုံးပေါက်ဆက်တင်တက်ခတ်မယ်လို့ကမန်ထားတာနဲ့အတူလူတွေနိုးနိုးကြားကြားအိတ်ကြဖို့အန္တရာယ်ရှိနိုင်တဲ့အခြေအနေမျိုးစပြီးတွေ့တာနဲ့ဘေးလွတ်ရာရွှေ့ပြောင်းကြဖို့ကိုလည်းလော့စ်အန်ဂျလိစ်မီးသတ်ဌာနအကြီးအကဲကသတိပေးထားတယ်လို့တခြားတာဝန်ရှိသူတွေကလည်းတိုက်တွန်းပြောဆိုနေကြပါတယ်လော့စ်အန်ဂျလိစ်နဲ့ဗင်တူရာတို့ကလူပေါင်း23,000ကျော်ဘေးလွတ်ရာပြောင်းရွှေ့ထားပြီးဖြစ်ကြောင်းမြို့တော်ဝန်ကပြောပါတယ်အခုကြာသပတေးနေ့အစောပိုင်းမှာတော့လော့စ်အန်ဂျလိစ်နဲ့ဗင်တူရာခရိုင်တို့အတွင်းမှာတော်မီလောင်ကျွမ်းမှု၄ခုဖြစ်နေပါတယ်လော့စ်အန်ဂျလိစ်မြို့ရဲ့အနောက်မြောက်ဘက်ကီလိုမီတာ90မှာရှိတဲ့ Thomas မှာမီးလောင်မှုကအကြီးမားဆုံးဖြစ်နေပြီးဟက်တာ36,000ကျော်လောင်ကျွမ်းခဲ့ပြီးအဆောက်အုံ150မီးတဲပတ်သွားပါတယ်ရှင
် View American Fan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ70 kHz 1683ရဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UI မဲကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နီပေါနိုင်ငံမှာဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်နောက်ဆုံးအကြော်တမိုင်းဝင်ရွေးကောက်ပွဲမှာနီပေါနိုင်ငံသားတန်းနေချီစတင်မဲပေးနေကြပါပြီ။ကိုယ်စား295ဦးပါဝင်တဲ့လွှတ်တော်နဲ့ဒေသနာလွှတ်တော်9ခုတွေဒုတိယနဲ့နောက်ဆုံးအကြိမ်ဖြစ်ဒီကနေ့ရွေးကောက်ပွဲကိုကျင်းပနေကြတာပါ။နိုဝင်ဘာ26ရက်နေ့ကနီပေါနိုင်ငံမြောက်ပိုင်းဒေသတွေမှာရွေးကောက်ပွဲကိုကျင်းပခဲ့ပြီးနောက်ဒုတိယအကြိမ်ဖြစ်ဒီကနေ့ကျင်းပတဲ့တောင်ပိုင်းဒေသကရွေးကောက်ပွဲမှာတော့မဲဆန္ဒရှင် 12 တန်းလောက်မဲပေးကြမှာဖြစ်ပါတယ်။အသည့်ရွေးကောက်တင်မြှောက်ခံရတဲ့လွှတ်တော်တွေအနေနဲ့သက်ဆိုင်ရာဒေသတွေကိုအမည်ပေးရွေးချယ်ရမှာဖြစ်တယ်လို့ဒေသနာဥပဒေကိုလည်းရေးဆွဲကြရမှာပါလူထုတွေဆုံးပြီးဒါဇင်နဲ့ချီတန်ရခဲ့တဲ့ပထမတစ်ချိန်ရွေးကောက်ပွဲမှာတန်ငင်ကသူတက်တန်ရောချက်ပတ်မှုမျိုးတွေနောက်ထပ်မကြုံအောင်ရည်ရွယ်ပြီးမဲယုံတွေမှာထောင်နဲ့ချီရဲ့ရဲတွေစစ်သားတွေကိုလည်းလွန်ကျွေးချထားပါတယ်ရွေးကောက်ပွဲမှာတော့အထက်ကနိုင်ငံအင်အားစုတစ်ခုဖြစ်တဲ့မော်စီတိုဝါရီသဘောဟောင်းနေနဲ့အတိုက်ကင်ကွန်မြူနစ် UMA ပါတီတို့ကအထက်အနိုင်ရလိမ့်မယ်လို့လည်းအကဲကတ်တွေခန့်မှန်းနေကြပါတယ်ဒီပေါ်နိုင်ငံမှာဆန္ဒပြလို့ရှာမှုတွေနဲ့တိုင်းပြည်ကိုအချုပ်နေတဲ့ဘီရင်ကို2006ခုနှစ်မှာဖယ်ရှားခဲ့ပြီးနောက်ဆယ်စုနှစ်တခုကြာပြည်တွင်းစစ်အဆုံးသတ်ခဲ့ပေမဲ့ဒီမိုကရေစီပေါ်တွင်းရေးမှာကြန့်ကြာနေခဲ့တာပါ။ရာစုနှစ်နဲ့ချီတည်ရှိလာခဲ့တဲ့ဘီရင်စနစ်2008ခုနှစ်မှာအဆုံးသတ်ခဲ့ပေမဲ့နိုင်ငံရေးပါတီတွေရဲ့ခါတီရဲ့ပြန်ဆိုင်မှုတွေသွေးထွက်တန်ယူလူမျိုးရေးပြည်ကတ်တွေကြောင့်ဖက်ဒရယ်ဆိုရအုပ်ချုပ်မှုပုံစံကျင့်သုံးမဲ့ဖွဲ့စည်းအုပ်ချုပ်ပုံခြေရာဥပဒေကိုတော့2015ခုနှစ်ရောက်မှပြဋ္ဌာန်းနိုင်ခဲ့တာလည်းဖြစ်ပါတယ်။
ဩစတြေးလျနိုင်ငံမှာလိင်တူချင်းလက်ထက်ခွင့်ကိုတရားဝင်အတည်ပြုလိုက်ပါပြီ။လိင်တူချင်းလက်ထက်ခွင့်ဥပဒေချမ်းကိုအောက်လွှတ်တော်မှာဒီကနေ့ကြာသပတေးနေ့မဲခွဲဆုံးဖြတ်ပြီးအတည်ပြုတာပါ။အောက်လွှတ်တော်အမှတ်150မှာကန့်ကွက်သူ4ဦးပဲရှိခဲ့ပါတယ်။အခုလိုအတည်ပြုလိုက်တာကြောင့်လက်ထက်ချင်းကိုအထိပ္ပယ်ဖွင့်ဆိုမှုကိုအရင်ကတော့အမျိုးသားတဦးနဲ့အမျိုးသမီးတဦးပေါင်းစည်းခြင်းဆိုတာကနေလူ2ဦးပေါင်းစည်းခြင်းအဖြစ်ပြောင်းလဲလိုက်ပါတယ်။ ချစ်ချင်းမြတ်တာဒန်းတူညီညာမှုနဲ့လေးစားမှုတို့အတွေ့နေ့တနေ့အဖြစ်ဝန်ကြီးချုပ်မာကွန်တန်ဘူးကပြောဆိုပါတယ်လွှတ်တော်မှာဒီဥပဒေချမ်းကိုအတည်ပြုနိုင်ရေးဦးတည်စေခဲ့တဲ့အငင်းပွားပွဲအလွတ်တဘောလူမှုဆန္ဒကောက်ယူမှုကိုဝန်ကြီးချုပ်ကဦးစီးဆောင်ရွက်ခဲ့တာပါအထက်လွှတ်တော်ကဒီဥပဒေချမ်းကိုထောက်ခံမဲ43မဲကန့်ကွက်မဲ12မဲနဲ့ပြီးခဲ့တဲ့သတင်းပတ်ကအတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်လင်းတူချင်းလက်ထက်ခွေဥပဒေကတော့ရှေ့လာတဲ့မှာတရားဝင်တက်ရောက်မှုရှိမှာဖြစ်ပါတယ်ထိမ်ညာလက်ထက်လူသူတွေအနေနဲ့အာဏာပိုင်တွေကိုတလကြိုတင်အကြောင်းကြားစာပေးပို့ရမှာကြောင့်လင်းတူချင်းလက်ထက်ပွဲတွေကတော့လာမယ့်ဇန်နဝါရီလလောက်မှာစတင်လာမယ့်ပုံရှိပါတယ်ရှင်
ကမ္ဘောဒီးယားနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးကိုထိခိုက်အောင်လုပ်နေသူတွေအဖြစ်အမေရိကန်ကတတ်မှတ်လိုက်တဲ့သူတွေပေါ့အမေရိကန်ကပြည်ဝင်ဗီဇာထုတ်မပေးဖို့ကန့်သတ်လိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံကအထက်အတက်ခဲနိုင်ငံရေးပါတီကိုဖျက်သိမ်းလိုက်တာပါတီခေါင်းဆောင်တွေကိုရွေးကောက်ပွဲနိုင်ငံရေးမှာပါဝင်ခွင့်မပြုတာအထက်ခဲခေါင်းဆောင်ခန်ဆူခါကိုဖမ်းဆီးချင်းချထားတာရပ်ဖက်လူမှုဖွဲ့စည်းရေးနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေပေါ့ဖိနှိပ်မှုတွေကဒီမိုကရေစီနဲ့လူ့ခွင့်ရေးကိုထိခိုက်စေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခဲ့သူဟက်တာနော်ရက်ကမနေ့တုန်းကပဲပြောဆိုလိုက်တာပါအမေရိကန်ပြည်ဝင်ဗီဇာထုတ်မပေးဖို့ကန့်သတ်ခံရတဲ့သူတွေဟာဘသူတွေဆိုတာကိုထုတ်မပြောရင်မလဲမိသားစုဝင်တွေပုံမှာပါကန့်သတ်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ရှင်းနေဇူလင်လာတဲ့ရွေးကောက်ပွဲကိုချင်းပောက်ဖို့ရှိနေချိန်မှာပဲနှစ်ပေါင်းများစွာကမ္ဘောဒီးယားကိုအုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာအတက်ခံနိုင်ငံအင်အားစုတွေကိုတည်ထောင်ဖိနှိပ်လာခဲ့တာပါ။တက်ခံကမ္ဘောဒီးယားအမျိုးသားကက်တီပါတီကိုလည်းတရားဝင်ချုပ်ကစတင်မလာတဲ့မှာပဲဖျက်သိမ်းလိုက်တယ်လို့ပါတီခေါင်းဆောင်ကလည်းဖန်ဆီးထောင်ချခဲ့ပါတယ်။ VOA American တန်း RFA လွတ်လပ်တဲ့အာရှသံပါဝင်အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ Radio စီစဉ်တော်များကိုပြစ်လိုက်တယ်လို့လူလတ်စွာထုတ်ဖော်ပြောဆိုမှုတွေအရက်ဖက်လူမှုဖွဲ့စည်းရေးပေါ်ကန့်သတ်မှုတွေလည်းလုပ်ခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတော့အတိုက်အခံပါတီကိုနိုင်ငံရေးလုပ်ငန်းတွေပြန်လည်လုပ်ခွင့်ပေးဖို့ပါတီခေါင်းဆောင်ကိုလွှတ်ပေးဖို့အရက်ဖက်လူမှုဖွဲ့စည်းရေးနဲ့သတင်းမီဒီယာတွေကိုအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီလူလတ်စွာလောက်ကံ့ငွေပြုဖို့လည်းကမ္ဘောဒီးယားဆွေရကိုတိုက်တွန်းခဲ့ပါတယ်
ကွယ်လွန်ခဲ့ပြီဖြစ်တဲ့ဂျပန်ဧကရာဇ်ဟီရိုဟီတိုရဲ့ဒုတိယကမ္ဘာစစ်ကာလအကြောင်းမှတ်တမ်းစာမူကိုဝယ်ယူခဲ့တဲ့ဂျပန်အလှပြင်ခွဲစိတ်ဆရာဝန်ကနာဇီဂျာမနီနဲ့ဂျပန်အင်ဖိုင်ယာတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုကျူးလွန်တာတွေကိုညှင်းဆို့တဲ့အတွက်ကြောင့်ဝေဖန်ရှုတ်ချခံရပါတယ်။ဒီလက်ရေးမှတ်တမ်းကိုတော့ဒေါ်လာ 2,300 ခွဲနဲ့ကာတူယာတာကာဥကနယူးယောက်မြို့ဘိုဟန်စ်လေလံပွဲကနေမနေ့ဗုဒ္ဓဟူးနေ့ကဝယ်ယူတာဖြစ်ပါတယ်။ဂျပန်ဧကရာဇ်ဟီရိုဟီတိုရဲ့အမှုထမ်းရဲ့သမီးကဒီလက်ရေးစာမူကိုပိုင်ဆိုင်တာဖြစ်ပြီးဧကရာဇ်ရဲ့ပြောစကားအဖြစ်သိရှိထားကြတဲ့အကြောင်း AP သတင်းအေဂျင်စီကဖော်ပြပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA အင်တာနက်ဆောင်မြင်တာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အဲထဲပဲတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာမှာစိတ်ဝင်စားနေတဲ့သတင်းတစ်ပုဒ်နဲ့စတင်ကြပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြားအငင်းပွားနေတဲ့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သမ္မတထရမ့်ကအသိအမှတ်ပြုဖို့ဆုံးဖြတ်လိုက်တဲ့အပေါ်အာရဗ်နိုင်ငံတွေသာမကဥရောပနဲ့အခြားနိုင်ငံတွေကပါပြစ်တင်ဝေဖန်နေကြပါတယ်သမားထရမ့်ကတော့အခုလိုအတိအမှတ်ပြုတင်ခဲ့တာကြာပါပြီလို့ဗုဒ္ဓဦးနေကမေကွန်းထဲမှာပြောသွားပါတယ်။အစ္စရေးကိုအမေရိကန်ကပေးခဲ့တဲ့ကတိကိုအရင်သမရတွေကလိုက်နာဆောင်ရွက်ဖို့22နှစ်ကြာပြက်ကွက်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဂျေရုဆလင်နဲ့ပတ်သက်လို့အငင်းပွားမှုတွေကရှိနေစေဖြစ်ပြီးဒီကိစ္စကအစ္စရေးနဲ့ပါလက်စတိုင်းတို့ကြားမှာသာစိတ်သက်ညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့အများကယူဆထားကြတာပါ။ဇလိတာဟုတ်ပေးပို့ထားတဲ့သတင်းတော်ကိုမက်ခင်ဖြူတွေတင်ပြပါမယ်။
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုဖို့အမေရိကန်သမ္မတကဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့ထင်မှတ်ထားတဲ့အတိုင်းပဲပါလက်စတိုင်းနဲ့ဒီကမ္ဘာတဝန်းကပါလက်စတိုင်းကိုထောက်ခံသူတွေမချင်မနဲ့ထုတ်ပြန်ခဲ့ကြပါတယ
်။ He is appeasing religious extremism here
ဒီမှာဟိုမှာရှိနေကြတဲ့ဘာသာရေးအဆုံးရောက်တွေကိုသူကနှိမ့်သိမ့်နေတာပါ။ဒေသတွင်ငြိမ်းချမ်းရေးအလားအလာတွေအဆုံးသတ်သွားအောင်လှုပ်လိုက်တာပါပဲ
။ American Islamic ဆက်ဆံရေးကောင်စီက Nihat Award ပြောသွားတာပါ။သမထရမ်ရဲ့လှုပ်ဆောင်ချက်ကြောင့်ပါလက်စတိုင်းနဲ့အစ္စရေးကိုနှစ်နိုင်ငံအဖြစ်အတူရှင်တွဲနေကြရေးဆိုတဲ့အဖြေရှားကြိုးပမ်းမှုပေါ်ထိခိုက်လာမှာဆိုရင်နေကြပါတယ်။ဂျေရုဆလင်မြို့နယ်ပတ်သက်လို့အစ္စရေးနဲ့ပါလက်စတိုင်းကြားဓာတ်ရိုက်ဆွေးနွေးညှိနှိုင်းမှုတွေနဲ့တာအဖြေရှားဆွေးနွေးကြရမှာဖြစ်ပြီးတစ်ဖက်တည်းကနေဆုံးဖြတ်လှုပ်ဆောင်တာဟာငြိမ်းချမ်းရေးကြိုးပမ်းမှုကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂအထူးရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းသတိပေးပြောဆိုထားတာပါ
Do everything in my power to support the Israeli and Palestinian leaders.
Israeli and Palestinian Council ကအတိတ်ပဲပြေးသွားတဲ့ဆင်းရဲညှိနှိုင်းမှုတွေပြန်လည်စတင်နိုင်အောင်ကျွန်တော်တာဝန်ယူဆောင်ရွက်နိုင်တာအားလုံးလုပ်သွားပါမယ်။
သမ္မတထရမ့်ရဲ့လောက်ရက်ကအရှိလေပိုင်းဒေသညီငယ်ရေးလုပ်ငန်းစဉ်တွေမှာအမေရိကန်ပါဝင်မှုအခမ်းအနားကိုဖျက်ဆီးပစ်လိုက်ကြပဲလို့ပါလက်စတိုင်းစစ်ဆေးညီနက်ရေးအဖွဲ့အကြီးအကဲကပြောပါတယ်
He is in total violation of international law, human rights.
လူ့ကိုယ်ရေးနဲ့နိုင်ငံတကာဥပဒေကိုသူအပြည့်အဝချိုးဖောက်လိုက်တာပါ။ပါလက်စတိုင်းနဲ့အစ္စရေးကြားကနိုင်ငံရေးပြည်ပခါကိုဘာသာရေးပြည်ပခါတခုဖြစ်အောင်လုပ်လိုက်တာပါပဲ
။ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်ပါလက်စတိုင်းတွေကလက်ခံမှာမဟုတ်တလို့အခုထရမ့်ရဲ့ဆုံးဖြတ်ချက်ကအမေရိကန်ဦးဆောင်တဲ့ညီငယ်ရေးလုပ်ငန်းစဉ်အဆုံးသတ်မှုအချက်ပြလိုက်တာဖြစ်တဲ့ဆိုတာကိုလေ့လာသုံးသပ်သူတချို့ကလည်းသဘောတူပါတယ
်။ The Palestinian public wouldn't allow it.so any
Palestine ပြည်သူတွေကဒါကိုလက်ခံမှာမဟုတ်ပါဘူးဒီလိုလုပ်ဖို့ကြိုးစားတဲ့ဘယ် Palestine ခေါင်းဆောင်ကမှသူတို့အတိမတ်ပြုတ်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးအမေရိကန်ဦးဆောင်တဲ့ညီညာရေးလုပ်ငန်းစဉ်ကတော့အဆုံးသတ်သွားပြီလို့ကျွန်တော်ထင်ပါတယ
်ဝါရှင်တန်မြို့မှာရှိတဲ့ Orthodox Jewish လှူရှားမှုအဖွဲ့အကြီးအကဲ Nathan Diamond ကတော့ Jerusalem ကို Israel မြို့တော်ဖြစ်အတိမတ်ပြုတာဟာညီညာရေးလုပ်ငန်းစဉ်တွေပြန်လည်နှုတ်ထလာအောင်လှုံ့ဆော်ရကြတယ်လို့ VOA ကိုပြောပါတယ
် The announcement by President Trump today and the start of the process towards relocating the embassysends a very important message to the Palestinians and the others.
ဒီနေ့ကျင်းပတဲ့တန်ရုံးရှုကြောင်းနေရာချမှုတွေစလိုက်တာပါလက်စတိုင်းနဲ့တခြားသူတွေအရေးကြီးတဲ့သတင်းစကားပါးရောက်ပါတယ်။ဘေးထွက်နေမယ်ဆိုရင်ကိုယ့်အတွက်အခြေပြတ်သွားဖို့သာရှိပြီးလက်ရှိအခြေအနေကဒီတိုင်းဆက်သွားနေမှာမဟုတ်ဘူးဆိုတာပါပဲ။ဆိုတော့သူတို့အနေနဲ့လမ်းရှာကြရပါလိမ့်မယ်။အရင်ဆုံးတော့ညီငယ်လုပ်ငန်းစဉ်ကိုထိခိုက်နေတဲ့လိုရက်တွေကိုလည်းအဆုံးသတ်ရပါလိမ့်မယ်။
အစ္စရေးမှာရှိတဲ့အမေရိကန်တပ်ရုံးကို Tel Aviv မြို့ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့နိုင်တယ်ဆိုတာကို1995ခုနှစ်အမေရိကန်ဥပဒေထဲမှာဖော်ပြထားတာပါ။ဒါပေမဲ့ထရမ့်မတိုင်ခင်အရင်သမ္မတတွေကတော့လုံခြုံရေးအရစိုးရိမ်မှုတွေကြားမှာဒီလိုပြောင်းရွှေ့မှုကိုရွှေ့ဆိုင်းထားခဲ့ကြတာဖြစ်ပါတယ်ရှင်
။မက်ခင်ဖြူတွေပြောပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ခဲ့တာကိုပြစ်တင်ရှုတ်ချပြီးတိုက်ခိုက်မှုတွေအဆုံးသတ်ဖို့လူအခွင့်အရေးစာနာထောက်ထားမှုတွေကိုချက်ချင်းပေးဖို့ခွင့်ပြုဖို့အတွက်တိုက်တွန်းတဲ့အဆိုပြုချက်တရက်ကိုအမေရိကန်အောက်လွှတ်တော်မှာဗိုလ်တူးနေကအတည်ပြုလိုက်ပါတယ်အကြောင်းစုံကိုတော့ဒေါ်လလတန်းကတင်ပြမှာဖြစ်ပါတယ
် On this vote the yeas are 423 the nays are 3 2/3 being in the affirmative the rules are suspended and the concurrent resolution is agreed to and without objection
ဒီမဲ့ခွဲဆုံးဖြတ်မှုမှာထောက်ခံမဲ423မဲကန့်ကွက်မဲ3မဲနဲ့သုံးပုံနှစ်ပုံကထောက်ခံတဲ့အတွက်စီမင်းတွေကိုဆိုင်းငံကအဆိုပြုချက်ကိုခေါင်းစဉ်ပြင်ဆင်ချက်နဲ့အတူတည်ပြုလိုက်တဲ့ကြောင်းအောက်လွှတ်တော်ကဗိုလ်ထုနည်းကအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်အောက်လွှတ်တော်ရဲ့အဆိုပြုချက်အမှတ်90လို့အမည်တပ်ထားတဲ့ဒီအဆိုပြုချက်မှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့မြန်မာစစ်တပ်ရဲ့နေမည်ရှင်းလင်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့အပြင်ဒုက္ခသည်တွေထံလူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပြန်ပို့ဆောင်ခွင့်ပြုဖို့တောင်းဆိုထားတာဖြစ်ပါတယ်။ဒီဆိုပြုချက်ကိုနယူးယောက်ဒီမိုကရက်အောက်လွှတ်တော်မှဂျိုးခရော်လီနဲ့အိုဟိုင်ယိုရီပပ်ဘလီကန်အောက်လွှတ်တော်မှစတီးဗ်ရှာဘတ်တို့ကပူးတွဲရေးဆွဲခဲ့ကြတာဖြစ်ပါတယ်။ဒီဆိုပြုချက်မူချက်မှာမှတ်တမ်းတင်ထားချက်အရာကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့နောက်ပိုင်းအာဆာရိုဟင်ဂျာအကြမ်းဖက်သမားတွေတိုက်ခိုက်မှုကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရတဲ့ပတ်သက်ပြီးမြန်မာလူကြုံရေးတပ်တွေတိုက်ခိုက်မှုကိုပြစ်တင်ရှုံချထားပါတယ်။ဒါ့အပြင်မြန်မာစစ်ကောင်စားဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုလည်းတိုက်ခိုက်မှုတွေကိုအဆုံးသတ်ဖို့တောင်းဆိုထားပါတယ်။ဒုက္ခသည်တွေကိုလက်ခံတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်ကြောင်းဖော်ပြထားပြီးအာဆာရိုဟင်ဂျာအကြမ်းဖက်တိုက်ခိုက်သူတွေကိုလည်းပြစ်တင်ရှုတ်ချထားပါတယ်။ဒါပေမဲ့လို့ဒီလိုတိုက်ခိုက်မှုတွေကိုလက်တုံ့ပြန်ရမှာအရက်သားတွေပေါ်လူခွင်းကျူးလွန်ချိုးဖောက်မှုတွေကိုပြစ်တင်ဝေဖန်ထားပါတယ်။ဒါအပြင်ကော်ဖီအာရန်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းလိုက်နာဖို့နဲ့ဒုက္ခသည်တွေနဲ့အိုးအိမ်မဲ့ဖြစ်ကြသူတွေထံလူသားချင်းစာနာမှုအထောက်အကူတွေချက်ချင်းပေးပို့ခွင့်ပြုဖို့နဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုဆီလွတ်ဖို့တောင်းဆိုထားပါတယ်။ချိန်နဲ့မှာပဲမြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ပြုရေးအတွက်ရခိုင်ပြည်နယ်မှာမတည်ငြိမ်မှုတွေဖြစ်စေတဲ့ဥပဒေတွေနဲ့ policy တွေကိုပြုပြင်ဖို့လည်းမြန်မာစစ်တပ်နဲ့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ဒါအပြင်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေအပါအဝင်ဒီလူခွင့်ရေးကျူးလွန်ချိုးဖောက်သူတွေပေါ်တန်ခါပိတ်ဆို့မှုတွေချမှတ်ဖို့လည်းအမေရိကန်သမ္မတကိုအဆိုပြုချက်မှာတိုက်တွန်းထားပါတယ်။ဒီအဆိုပြုချက်ကိုဒီဇင်ဘာ5ရက်အင်္ဂါနေ့ကအောက်လွှတ်တော်မှာအခြေအတည်ဆွေးနွေးခဲ့ကြရမှာ၎
I saw people suffering in both Burma and in Bangladesh, and the suffering must come to an end.
Arizona Pinega, Republican Wayne Lodoma, John McCain, Indiana Ga, Telodoma, Todd Young Abin, Democrat Telodoma, Illinois Ga, Dick Durbin, Maryland Pinega, Telodoma, Ben Cardenu, Budwebi, Sindu Yoma, Mujantiago, Tintwin Kejavari, Leshi, American Lodoma, Ubri, Puine, Badalu, Japon Chaweta, Janore, Twe, Suya, Budget, Donzi, Suni, Mudrigu, Uza, Payama, Pide, Twejangle, Kulum, Yamanangane, Badalu, Dibure, Subuja Digu, She said, Losang, Naimuga, Nongi Mare, Pinaime, Lala, Shide, Jangle, Kaman Javarishim.
Taro, Dolala, Tendagi, Apibare, Lame, Sunina, Vue, Dai, Lilan, Sizema, Velu, Jangari.
ဆွေးနွေးကြမလဲဆိုတာကြည့်အောင်ပါ။ဒေါက်တာရှင်ရရှင်2019ခုနှစ်ကုန်စုံပြီး2018နှစ်စစ်ကိုပြပြမှုသတင်းပတ်အနည်းငယ်ပဲကျွန်တော်တို့ကုန်လုံးနဲ့အတွင်းဒီမနက်ကရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေတင်ငန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ည8:00နာရီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။နေ့ဟောင်းမှာကျုံရရတဲ့တွေ့ကြုံတွေပဲဖြစ်ဖြစ်နေ့တစ်အတွက်စိတ်ကူးတစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 2 3 9 9 9 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 6 နေနီယာတိုင်ရိုက်လေလိုက်အစီအစဉ်ကကျူစွာပါတယ်ရှင
်စနေညဗီအိုတိုင်ရိုက်လေလိုက်အစီအစဉ်မှာတော်ရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့အမျိုးသမီးကြီးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ပြပါမယ်အသက်15နှစ်အရွယ်မှာအိမ်အောင်ပြုဖို့ဖိအားပေးမှုကိုတွန်းလှန်ငင်းဆန်ခဲ့တဲ့မာလာဝီနိုင်ငံကမိန်းကလေးငယ်တူဦးကတော့အခုတော့ချို့တဲ့တဲ့မိန်းကလေးငယ်တွေအတွက်အခမဲ့ပညာသင်ကြားပေးနေတဲ့အထက်တန်းကျောင်းဝင်လက်ဆောင်ရွက်နေပါတယ်မာလာဝီနိုင်ငံကမိန်းကလေးငယ်တွေရဲ့ထက်ဝက်ကျော်ကအထက်တန်းကျောင်းမပြီးခင်အိမ်အောင်ပြုရသူတွေဖြစ်ပါတယ်မာလာဝီနိုင်ငံမြို့တော်ကနေပြီးတော့စင်ကြီးဘုံကနေပြေးပို့လာတဲ့ဒီ landmark မာစီနာရဲ့ပြေးပို့တဲ့သတင်းတော်ကိုမတ်သင်ကြီးတိုက်ပြောပြမှာဖြစ်ပါတယ်
။အစီခနာပါဦးလန်ဒိုဒါမှမဟုတ်လေ Girls on the Move အထက်တန်းကျောင်းကချို့တဲ့မိသားစုတွေကမိန်းကလေးငယ်တွေအတွက်တော့မျှော်လင့်ချက်သင်ကြားဖြစ်ပါတယ်။ဒီကျောင်းကိုတက်ရောက်နေတဲ့ Emily Galata ကအခုလိုပြောပါတယ
်။ Ineo Mogoran Gasaga Natogunji Vira
ကျွန်မမိဘတွေကဆင်းရဲပြီးအလုပ်လည်းမရှိတော့အထက်တန်းပညာရေးအတွက်ငွေမသက်နိုင်ဘူးလေ။သူတို့ကဝင်ငွေမကောင်းတဲ့လဲလုပ်သားတွေပါ
။ Emily အပါအဝင်မိန်းကလေးငယ်တွေအခမဲ့ပညာသင်ကြားနေကြတဲ့အဲ့ဒီအကြောင်းကတော့ Memory Chaziza မယားစနီးတည်ထောင်ထားတာပါ။သူမကတော့မိဘတွေဆုံးပါသွားပြီးနောက်ပိုင်းအိမ်တောင်ပြုဖို့ဆွေမျိုးတွေရဲ့ဖိအားပေးမှုကိုကြံ့ကြံ့ခံညှင်းဆန်ခဲ့သူပါ။သူမကအခုလိုပြောပါတယ်။
They never came direct to me like memory you supposed to get mail.
Memory အိမ်အောင်ပြုဖို့အချိန်တန်ပြီလို့ကျမတို့သူတို့ကတိုက်ရိုက်ပြောတာမျိုးမဟုတ်ပါဘူး။ဒါပေမဲ့ကျမအိမ်အောင်ပြုတင်ပြီဆိုတာမျိုးစကားဦးတန်းပြီးတော့ပြောခဲ့ကြတာပါ။အဲ့လိုအချိန်ဆိုရင်ကျမကမတ်တက်ရက်ပြီးတော့အိမ်အောင်မပြုဘူးလို့ညင်းခဲ့တာပါ
။ဒါပေမဲ့နောက်3နှစ်အကြာမှာတော့ memory ကိုအထက်တန်းကျောင်းစီရေးပေးနေတဲ့ဦးလေးဖြစ်သူဆုံးပါသွားခဲ့ပြီးနောက်မှာတော့ကျောင်းကထွက်ပြီးအဖိုးဖြစ်သူနဲ့နေထိုင်ခဲ့ရပါတယ်။အခမဲ့အကြောင်းကိုတီထောင်သူ memory ကအခုလိုဆက်ပြောပါတယ
် I was the only girl in the village and when I asked about
ရွာလေးမှာမိန်းကလေးဆိုလို့ကျမတယောက်ထဲပါတခြားမိန်းကလေးတွေဘယ်ရောက်သွားတာလဲလို့မေးကြည့်တော့အားလုံးအိမ်အောင်ပြုတ်သွားကြပြီတဲ့ပြီးတော့ကျမကိုလည်းမကြခင်အိမ်အောင်ပြုတ်သွားမှာပဲလို့သူတို့ကထင်ခဲ့ကြပါတယ
်ဒါပေမဲ့လည်းအဲ့ဒီဒေတာကမိန်းကလေးအထက်တန်းကျောင်းမှာလှုပ်အားပေးဆရာမအဖြစ်နဲ့စပြီးတော့အလုပ်လုပ်ခဲ့တာပါအဲ့ဒီမှာကနေဒါကလောအားပေးဆီယမတအုပ်နဲ့ရင်းနှီးပြီး memory college တက်နိုင်ဖို့ထောက်ပံ့ကြေးရအောင်ကူညီပေးခဲ့ပါတယ်။ Bible study နဲ့ဘွဲ့ရပြီးတဲ့နောက်မှာတော့ကနေဒါနိုင်ငံသူမိတ်ဆွေ Christy Johnson နဲ့အတူမင်းကလေးအထက်တန်းကျောင်းကိုဖွင့်လှစ်ခဲ့ပါတယ်။ကျောင်းရံပုံငွေကတော့ကနေဒါနိုင်ငံက Rotary အဖွဲ့တွေထံကနေအများစုရတာပါ။2008ခုနှစ်ကျောင်းစာဖွင့်ခဲ့တဲ့အခါဆိုရင်မင်းကလေးငယ်800ကျော်ပညာသင်ကြားခွင့်ရခဲ့ပြီးဖြစ်ပါတယ်။တချို့ကကျောင်းမှာဆရာမတွေအဖြစ်ပြန်လည်လုပ်ကံ့ညာပြီးတချို့ကတော့တက္ကသိုလ်ဘွဲ့ရတွေဖြစ်ကုန်ကြပါပြီ။အဲ့ဒီကျောင်းမှာတက်ပြီးတက္ကသိုလ်ဘွဲ့ရတူဖြစ်လာတဲ့မနာစီဆက်မြွယ်ကတော့အခုလိုပြောပါတယ
်။ If I do not have APU there for me, it means that by now I would be
အဲ့ဒီကျောင်းသာမတက်ခဲ့ရလို့ရှင်အခုကျမကအိမ်ထောင်ကျပြီးကလေးတွေရပြီးအိမ်ရှင်မဖြစ်နေပြီပေါ့။နောက်ဝမ်းရည်အတွက်လဲရလို့ရမှာပေါ့။ကျမအဲ့လိုဘွားမျိုးမဖြစ်ချင်ပါဘူး။
အမေရိကန်ပြည်ထောင်စုအိုကလာဟိုမာတက္ကသိုလ်ကနေစီးပွားရေးဘွဲ့ရတကူဖြစ်တဲ့ဆင်မြွေကတော့သူတေတာကလူတွေအလောက်ရာရေးကူညီပေးနိုင်ဖို့စတင်ဆောင်ရွက်နိုင်ရေးစီစဉ်နေပါလေ။မယားစနီကတော့အလားတူကြောင်းနေထပ်ဖွင့်ဖို့စီစဉ်ထားသလိုမင်းကလေးတွေအကျိုးအတွက်ကောလိပ်ဖွင့်ဖို့တောင်းမှစိတ်ကူးနေတာဖြစ်ပါလေရှင
်။မသိငိတရဲ့တင်ပြချက်ဖြစ်ပါလေ။အခုရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲည9နာရီကနေ9နာရီခွဲအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာဒီကနေ့ည9နာရီနေ့10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေမှာတော့ကျမဟိကန္တာဦးအောင်လွင်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာပါတခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ်
ကျူးစင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိမှတ်ပြုလိုက်တယ်လို့တခြားနိုင်ငံတွေလည်းလိုက်ပါစားမယ်ဆိုတော့တန်တရားမရှိတဲ့အကြောင်းအစ္စရေးအရေးချုပ်ဘင်ဂျမင်နေတန်ယာဟုကဒီကနေ့ပဲပြောလိုက်ပါတယ်။တယ်လီဗီမှာရှိတဲ့အမေရိကန်တန်ယုံကိုကျူးစင်ကိုပြောင်းရွှေ့ပြီးနောက်တခြားနိုင်ငံတွေလည်းလိုက်ပါပြောင်းရွှေ့ကြမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ကျူးစင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီးဆက်စွန်းနှစ်နဲ့ချီချင်သုံးလာတဲ့အမေရိကန်ရဲ့မူဝါဒကိုပြောင်းလဲလိုက်ကြောင်းမနေ့တုန်းကပဲအင်ဗီရိုကနေကြေညာလိုက်တာပါ။တယ်လီဗီမှာရှိတဲ့အမေရိကန်တန်ယုံကိုကျူးစင်ကိုပြောင်းဖို့နိုင်ငံခြားရေးဝန်ကြီးဌာနကိုညွှန်ကြားထားကြောင်းလည်းမနေ့တုန်းက17မိနစ်ကြာမင်းကုန်းမှာပြောဆိုခဲ့ပါရဲ့အမေရိကန်ရဲ့ကြေညာချက်ထွက်ပေါ်ခဲ့ပြီးနောက်မှာပဲအနောက်ဘက်ကမ်းခြေဒေသမှာပါလက်စတိုင်းတွေကစိုင်းနေကျောင်းတွေပိတ်လိုက်ကြပြီးဒီကနေ့ဆန္ဒပြနေကြတယ်လို့ဟားမတ်စစ်ဆေးကြအဖွဲ့ကလည်းလက်နက်ကင်လှုပ်ရှားမှုတွေလုပ်ဖို့စော်ဩလိုက်ပါတယ်ကုလသမဂ္ဂဒွေးရုံချုပ်အန်တိုနီယိုကူတာရက်စ်ကတော့အမေရိကန်ဂျေရုဆလင်ကိုအစ္စရေးအမျိုးတော်ဖြစ်ကြီးညာလိုက်တာနဲ့ပတ်သက်လို့စီးရီးထားပြီးတန်ကြီးခံမှုတိုက်တွန်းခဲ့ပါရယ်ဒီဇွေးနဲ့1989ခုနှစ်မှာငင်းချိုင်းစာချုပ်ကိုပထမဆုံးအာရဗ်နိုင်ငံတနင်္ဂနွေဖြစ်တဲ့လက်မှတ်ရေးထိုးခဲ့တဲ့အီဂျစ်နိုင်ငံကလက်သမတ်ထရန့်ဆုံးဖြတ်ချက်ပေါ်မှာရှုတ်ချလိုက်ပါရယ်ပြည်သူသမ္မတအမန်နျူရယ်မက်ခရွန်ကတော့မြန်မြန်ဆန်ဆန်ပဲပြစ်တင်တုံ့ပြန်ခဲ့တာပါနယူးယောက်ထရန့်တာဝါမှာပြည်ရဲ့နေတဲ့ရုရှားရဲ့နဲ့တွဲဆုံခဲ့တာနဲ့ပတ်သက်လို့ဒေါ်နယ်ထရန့်ဂျူနီယာဖခင်ဖြစ်သူဒေါ်နယ်ထရန့်နဲ့ဆွေးနွေးခဲ့တာတွေကိုလွှတ်တော်ကိုယ်စားလှယ်မေးခွန်းထုတ်ရမှာဖြေချဖို့ညှင်းဆန်သွားပါတယ်။ဒေါ်နယ်ထရန့်ရဲ့မက်ဆက်စီဝင်းဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆွေးနွေးမှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဝင်တွေကတော့မေးခွန်းအများစုကိုဒေါ်နယ်ထရန့်ဂျူနီယာဖြေချသွားပြီးမယ်ရုရှားနဲ့တွေ့တာကိုမင်းမြန်ရမှာတော့ဖြေချဖို့ညှင်းဆန်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုကိုအောင်လင်းဦးပြောပြသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ9မီတာ7.25ရုပ်ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညောင်ဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.